ဒီတစ်ပတ်တော့ဆင်းရဲအယောင်သွေးတွေနဲ့မြမအဖို့တန်ကြောင့်ရဖြစ်တဲ့ဗရမယားနဲ့မိသားစုရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပြည်ရည်တွေကို GSC ကြောင့်ရတင်နှန်းကြောင့်ကြောင့်ရပညာရှင်ဦးကျင်ကျော်တန်းကပြောပြပေးပါမယ်။ဆင်းရဲအယောင်အသွေးအမျိုးမျိုးရှိပါတယ်။ဆင်းရဲအယောင်ကိုဘယ်လိုဆန်တက်မှခွဲကြပါလဲ။
ဖေးအများစုကအဝါကြီးဆွတ်တာကိုအဲ့တော့အဝါကြီးနည်းလေတံမိုးချီတွေပဲဖြူဆွတ်လေတံမိုးချီတွေပါပဲအရင်ဖြူရဲ့စိန်ကြတော့ exceptional white ပေါ့နော် stranger အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိက GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှမှာ plus ပေါ့နော်အဲ့တော့ exceptional white plus ဆိုတာမျိုးကတော့ငါကတော့ယူရိုကသတ်မှတ်ထားတဲ့စာမှာတကယ်ကိုချွင်းချက်အနေနဲ့ကိုဖြူဖွေးတော့စိန်ပေါ့အဲ့ဒီဂရိတ်ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလေအဲ့ဒီဂရိတ်တို့ E တို့ F တို့ဟာခုနပြောလို့သူကမာစတာစတုန်းလို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီးဒါလာဂရိတ်ကိုခွဲတာပါ GI ကတော့အဓိကအကောင်းဆုံးသူ့အားလုံးအယုံကြည်ဆုံးလူသုံးများဆုံးsystem ဖြစ်ပါလေ GI system ကတော့သူတို့ကနေအလူ certificate မှာသူကမတီရေးဆိုဒီဂရိတ်အီဂရိတ်ဆိုအီဂရိတ်အလူပေးလိုက်တယ်ဆိုရင်ကလုံးဝတိကျသောဆုံးချက်ချက်လိုပဲသတ်မှတ်နိုင်ပါတယ်လူဝိနေအနေနဲ့ကြတော့ G လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အဖြစ်ဟာ white သတ်မှတ်တာကို white မှာမှ rare white exceptional white တရားမျိုးဆိုတော့ကျွန်တော်လူဝိနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါဆို H နဲ့ D ကြားရတာ DEF GHအဲ့ရပြရင်ကျွန်တော်ဘယ်ဟာ F လေဘယ်ဟာ E လေကျွန်တော်မသိနိုင်ပါဘူး Master Stone ရှိမှပဲကျွန်တော်လည်းပြောရမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါကြာဘာအရောင်ရှိလဲ
အရောင်ရှိတဲ့စိန်ကလေစိန်ကတော့အဲ့အဖြူပြင်းကြီးကျွန်တော်တီးတော့တော့ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးလည်းအဝါအတွေ့အများဆုံးလို့ကြည့်ထားပါတယ်နောက်ပြီးတော့အညူရှိမယ်အစိမ့်ရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနည်းတော့ခရမ်းတော့အရှာဆုံးပဲသတ်မှတ်ပါတယ်အခုခင်နေနေရတော့ color diamond ကလူချိန်အများဆုံးတော့pink diamond လူကြိုက်အများဆုံးပါပဲပန်းရောင်စိန်ကိုလူကြိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိန်ဆိုတာလေသူကဖြုတ်ဖြုတ်လေးပါတကယ်ကိုထင်းထင်းပန်းရောင်ပြောလည်းမဟုတ်ပါဘူးအယောင်ချင်းလေးကိုတံမိုးကြီးလေးပါပဲအဲသူကကြောင်းမြန်ဖြစ်သွားပြန်ဟောရိုးရိုးစိန်ကြီးကြတော့ဖြုတ်လေးတံမိုးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပုံပြီးပုံကြီးရင့်လာလေတံမိုးပုံကြီးလေးဥမာ yellow diamond မှာဝါထင်းကြီးလေးရွှေရောင်ဖြစ်သွားရင်ကိုတံမိုးကြီးမယ်အဝါဖြုတ်ဖြုတ်လေးဆိုဒီတံမိုးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ကြီးပဲအရန်ကိုလှတယ် diamond ပဲသူ့လိုမျိုးပြသွားရင်တံမိုးပုံကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်သင်းသင်းဆိုတံမိုးကြီးပါတယ်ဖြုတ်သွားရင်ဖြုတ်သွားတဲ့လျှောက်တံမိုးချမယ်လို့အချမ်းရင်ကျော်လို့ရပါတယ်ခင်ဗျ brown diamond တွေပါလေးခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လည်းရှိပါတယ
်ရောင်စံကြောင့်ရဲ့တွေ့ကိုလေ့လာတဲ့အခါမှာတော့သူ့ရဲ့အယောင်အသွေးဟာပနားလို့ခေါ်တဲ့အလင်းကျောက်တဲ့အနေထားပေါ်မူတည်ပြီး꿰ကြသလိုသူတို့ကိုစိန်တွေလိုအယောင်သတ်မှတ်ချက်စံတွေထားပြီး꿰ကြလို့မရပါဘူးပရမဆုံးဗရမယားရဲ့အယောင်အသွေးကိုကြည့်ရအောင်ပါ
ဗရမယားရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာစံဖြစ်ထားတာတော့ခူသွေးလို့ခေါ်တယ် Peaching Flat ကိုအကောင်းဆုံးအရေးလို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းကခူသွေးဆိုတာအနည်းစစ်စစ်မဟုတ်ပါဘူးသူကဖျားလေးနည်းနည်းလေးဆွတ်ကျန်းရောင်အနည်းငယ်စံရဲ့အနည်းရောင် Publish Red အဲ့ဒါကိုခူသွေးလို့သတ်မှတ်ပါတယ်တော့ခူသွေးကဘလို့အယောင်လဲသူစံဖြစ်ထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခူသွေးပြင်များတပုတ်လို့ဒါခူသွေးဟုတ်လားမဟုတ်လားဆုံးဖြတ်ဆိုင်ကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူး။ဘာကြောင့်လဲကျွန်တော်ကုန်ကင်မဟုတ်တဲ့အတွက်ပါဘလူရဲ့ပူချွန်းလဲဆိုတကယ်ကုန်ကင်ကြီးကပူချွန်းပါတယ်ဒါတစ်ချက်ပေါ့။နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်းမြတ်တစ်ခုတပုတ်အယောင်တစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်။အဲ့ဒီပြည့်ရဲ့ကအရန်များပါတယ်။များတဲ့အတွက်သူကစာချစ်ပေးရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေကတော့ကိုသေးလို့တတ်မှတ်တယ်လူကျင်တဲ့လူကချိလိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုချက်ရှင်မှချိုက်ပါတယ်အရင်နေ့နေ့ရင့်တယ်ပျောင်နေ့နေ့ရင့်တယ်လို့ယူဆရလေရှိပါတယ်အဲ့တော့ကိုချိုက်ပုံမှန်မူတည်ဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတမိုးအရန်ချိရဲ့အတွက်သူ့လောက်အယောင်မရင်ဘူးသူတဲ့နည်းနည်းလေးပြောရအောင်ကြိုက်တာလို့လည်းရှိပါတယ် နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အခြေအနေပေါ်မူတည်ပြီးတော့လေဒီကိုသွေးရဲ့အရောင်ကလည်းကြောင်းလဲနိုင်ပါတယ်ဆိုပါစို့မြေအရန်လေးနဲ့အောက်မှာကြည့်တဲ့ကိုသွေးနဲ့အရင်ထဲမှာကြည့်တဲ့ကိုသွေးကတူမှာမဟုတ်ပါဘူးအရင်ထဲမှာကြည့်တဲ့ကိုသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြည့်တဲ့ကိုသွေးရောင်လည်းတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအရောင်တမချက်တွေစာချစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစာချစ်ထားတာရှိတယ်စာအားဖြင့်တကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်တွေမှာတော့အသုံးချလို့ရပါတယ်အကလာစတုန်းတွေမှာအဲ့လိုသူတို့စံထားတဲ့အရာဝတ္ထုအရောင်တို့ပါတော့မရှိပါဘူးအဲ့ပြည့်ရဲ့အကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းခြင်းမှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလူရောပနာလူခေါ်ပါတယ်အကြောင်းရဲ့စကားအနေနဲ့ဆိုရင်ပနာဝမှုကြည့်ပြီးတော့အရောင်ကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတယ်ဒါမှမဟုတ်ကလာစတုန်းတွေမှာအရေးကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လည်းလိုတယ်အဲ့အရောင်ရဲ့ပြည့်ရဲ့အရန်ကျွေးဝါတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ခါကပြောမယ်ဆိုရင်ကုံတယ်ရဲ့အာသာချက်ပဲဟုတ်ကဲ့ဆိုလိုတာကကြောက်ဝယ်ပဲလူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတယ်ကြောရဲ့အပေါ်မှာမူတည်ပြီးသူဆုံးဖြတ်ပြီးသူဝယ်တာပါဟုတ
်ကဲ့အဲ့
တော့ဒီကုံတယ်ကလည်းကျွန်တော်ကုံတယ်ဆိုလည်းဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်းဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းပါပါပဲဟောတာပါပဲအမှန်မှန်တော့
မင်းကြားကြတော့ဆင်အကောင်းဆုံးအကြောင်းပေါ့နော
် flower blue ပေါ့နော်သူတို့ velvet blue ပေါ့နော်ကျုံးမယ်ဆိုရင် royal blue ပေါ့ royal blue color အကောင်းဆုံးပါသူ့အပြာတကယ်ကိုချီနေတဲ့အပြာပေါ့ cornflower blue ကတကယ်ကိုအဲ့လို royal blue color ပါအဲ့တကယ်စတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲ့ကျွန်တော်အရင်တုန်းကလေ big ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့အဲ့အဲ့ဒီအပြာမျိုးကိုပြောတာပါအဲ့တော့အဲ့ဒီမှာလဲခုနလိုပဲပြည့်ရရှိရန်ရောကျွန်တော်ကြည့်တဲ့ light ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရင်ကအတူအလျော်ဟူလာတယ်မလားဘူးအဲ့လိုစကားပြောတော့ဆံပါတယ်
။ကျောင်းမြင့်ပညာရှင်ဦးကျင်ကျော်တိုင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိက္ကံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။